အော်တိုဘာလ2ရက်အင်္ဂါနေ့မှာလိလတော်မဲ့ဥပုသာဖြစ်တင်ငန်းဆိုင်ခေါင်းစဉ်အရော့တာ၍ဆိုသောကွဲပြားခြင်းနှင့်ပေါင်းစည်းမှုမရှိခြင်းဖြစ်ပါတယ်။ကပောက်ကြံခန်းကြီး17အငယ်1ကနေ9ကိုဖတ်ရှုပါ။စိတ်ဝမ်းကွဲပြီးတော့စီလုံးခြင်းကိုပြုကွဲပျက်စီးစေတဲ့ပြဿနာဟာဘယ်လိုမျိုးဖြစ်လာသလဲဆိုတာကိုကြည့်ကြပါစို့။မြေကြီးသားအပေါင်းတို့သည်ဘာသာတစ်မျိုးတည်းစကားတစ်မျိုးတည်းရှိကြသည်ဖြစ်၍အရှင်မျက်နာမှခီးသွားသည်ဖြင့်ရှိနာပြည်၌မြင်းကြီးရာအရက်ကိုတွေ့၍နေရာချကြ၏။သူတို့ကလည်းလာကြအုတ်လုတ်၍ခိုင်မာစွာဖောက်ကြောက်ကုန်အန်းဟုတယောက်ကိုတယောက်ပြောကြ၏ထို့သောကြောက်ရ၌အုတ်ကို၎င်းတရွအရာ၌ရင်ညှိတမျိုးကို၎င်းရပြီးလင်လာကြမြေကြီးတစ်ပြင်လုံး၌အရရက်ကွဲပြားမိကိုဆိုးရင်၍မြို့ကို၎င်းမိုးကောင်းငင်သို့မှီရသောရေတိုက်ကို၎င်းတီလုတ်သည်ဖြင့်ကြော်စိုးခက်တိရှိစေခြင်းကပြုကြကုန်အန်းဟုပြောဆိုကြ၏ထို့သောလူသားတို့တီလုတ်သောမြို့နှင့်ရေတိုက်ကိုကြည့်ရှုခြင်းကထာဝရဘုရားသည်စဉ်သက်တော်မူ၏ထာဝရဘုရားကကြည့်ရှုလောလူတစ်မျိုးတည်းစကားတစ်မျိုးတည်းရှိသည်ဖြစ်၍သူတို့သည်ဤအမှုကိုအဥပြုကြ၏ယခုကြံစီသမားတို့ကိုအစီအတာမရှိသူတို့ပြုကြလိမ့်မည်လာကြစဉ်သက်ကြကုန်အံ့သူတို့သည်အချင်းချင်းနားမလဲစေခြင်းကသူတို့စကားကိုရှုပ်ထွေးကြကုန်အံ့ဟုမိန့်တော်မူ၏ထို့သောထာဝရဘုရားသည်သူတို့ကိုမြေကြီးတစ်ပြင်လုံး၌အရရက်ကွဲပြားစေတော်မူသည်ဖြင့်သူတို့သည်မြို့ကိုမတည်ဘဲနေကြ၏သူဖြစ်၍ထိုမျိုး၌ထာဝရဘုရားသည်မြေကြီးသားအပေါင်းတို့၏စကားကိုရှုပ်ထွေး၍သူတို့ကိုမြေကြီးတစ်ပြင်လုံး၌အရေးကျက်ကွဲပြားစေတော်မူသောကြောင့်ထိုမျိုးသည်ဘာဗလုန်မြို့ဟု၍တွင်တည်းဆိုပြီးတော့ဖော်ပြထားပါသည်။တမန်ကျမ်းစာရဲ့ကြီးကျယ်တဲ့သမိုင်းစဉ်အကြောင်းနောက်ထပ်တစ်ခုကတော့ရေလွှမ်းမိုးပြီးတဲ့နောက်မှာဘာဗလုန်ရေတိုက်ကြီးကိုတိစောက်ခြင်းကိစ္စပဲဖြစ်ပါတယ်။လူမျိုးဘာသာစကားကွဲပြားသွားပြီးတော့စကားတစ်မျိုးတည်းကိုသာပြောခဲ့တဲ့လူမျိုးကြီးဟာအစစ်စစ်မှောမှောကွဲပြားသွားရပါတယ်။မျိုးစာကြွယ်ဝပြီးတော့ရည်ကြည်လင်အေးမြပြီးတော့မြက်ပင်တွေနဲ့လန်းဆန်းတဲ့ဥဖရက်မြက်နဲ့တိဂရီမြက်မြဝန်းလွေမြင်ကိုကိုနှစ်သက်ရနေရာကိုဝင်ရောက်ယူပြီးတော့အခြေဆိုင်နေထိုင်ကြတဲ့အတွက်ကြောင့်ကွဲပြားသွားဟန်ရှိပါတယ်။မျိုးစာအလွန်ကောင်းတယ်လို့ကြော်ကြားခဲ့ပါတယ်။နိုအေးကနေပေါက်ဖွားဆင်းသက်လာတဲ့လူဦးရေတွေဟာမိမိတို့နေထိုင်မှုမြို့ကိုတီးပြီးတော့ရှိနာပြီးယခုမှတော့အီရတ်နိုင်ငံတောင်ပိုင်းမှာမြင့်စွာသောရဲတိုက်ကြီးကိုစောက်လုပ်ကြပါတယ်။ရှိဟောင်းညီကျေးမှုလိလရှာဖွေရေးအဖွဲ့ကနေမေတော်ပေါ်တာမိမက်ဆိုဖိုတေးမီးယားဒေတာဟာဆိုရင်လူဦးရေအလွန်ထူထပ်ခဲ့တဲ့နေရာလို့တူးဖော်ချဖွေတွေ့ရှိခဲ့ပါတယ်။အထူးသဖြင့်ရှေးကြဆုံးတမိုင်းဦးဘုံစနစ်ခင်မှာလူတွေများပြားထူထပ်စွာနေထိုင်ခဲ့တဲ့နေရာလို့အတည်ပြုထားပါတယ်။အဲ့ဒီလူမျိုးတွေဟာရွှင်ပြားတွေကိုပြုတ်လုပြီးတော့စာပေစတင်ရေးသားခြင်းစနစ်ကိုတီထွင်ခဲ့တဲ့ဘူမေရီယန်လူမျိုးတွေဖြစ်တယ်လို့ထက်ဆင့်အတည်ပြုထားကြပါတယ်။အင်ကြီးအင်ကောင်းတွေနဲ့ဆက်လုံနေထိုင်ကြပြီးတော့လက်ဝတ်ယတနာတွေလက်နက်ကရိယာတွေနဲ့အင်အုံးဆောင်ပစ္စည်းဥခွဲပကံတွေကိုစတင်တုံးဆွဲကြတဲ့သူတွေဖြစ်တယ်လို့ဆိုထားပါတယ်။တူဖို့တွေ့ရှိမှုတွေမှာများပြားလာတဲ့နှစ်ဖျားတွေရဲ့ဘုံမိမ့်မှန်များစွာကိုလည်းပဲတွေ့ရှိရပါတယ်။ရှိနာပြည်တဝိုက်နေထိုင်ကြဆားခဲ့တဲ့နော်အေးရဲ့မျိုးဆက်တွေဟာဖျားသခင်ကနေဂတိပေးထားတဲ့ကဘာကြီးကိုရင်နဲ့ဖျက်ဆီးခြင်းမပြုတော့ဘူးဆိုတဲ့စကားတော်ကိုမြစ်လျော့သွားကြပါတယ်။သူတို့ရဲ့တကြွမှုဘိသူကပညာအစွမ်းကိုမှတ်တမ်းတင်ဖို့အတွက်မြန်မာကြီးကျက်လာတဲ့ဘာဗလုန်ရဲတိုက်ကြီးကိုတိစောက်ပြကြပါတယ်။သူတို့ရဲ့အကြံအစီသဘောထားကတော့ကြော်စိုးခိတ်တိရှိစေခြင်းကပြုကြကုန်အံ့ဆိုတဲ့အရာပဲဖြစ်ပါတယ်။တိစောက်ခြင်းရဲ့ရွေချက်ကမိမိကိုယ်ကိုမိမိတို့ထင်ပေါ်ကျော်ကြားစေဖို့အတွက်ဖြစ်ပါတယ်။ဖျားသခင်ရဲ့အကြံအစီတော်ကတော့ The SDA Bible Commentary အတွက်တစ်စာမျက်နှာ184နဲ့258တို့မှာဘယ်လိုမျိုးဖော်ပြထားလဲဆိုတော့လူသားတွေဟာမှန်ကန်တဲ့ဘာသာအယူတစ်ခုထဲမှာစီလုံးနေကြဖို့ဖြစ်ပါတယ်။လူသားတွေပုံလူကူးယူပူဇော်ရှိခိုးတဲ့အရာတွေနဲ့များစွာသောနှဖျားတွေကိုကူးကွယ်ခြင်းဟာအဲ့ဒီပေါင်းစည်းစီလုံးခြင်းကိုပြုကွဲသွားစေပါတယ်။မှန်ကန်တဲ့ကူးကွယ်ခြင်းတစ်ခုတည်းကိုပျက်စီးသွားစေတာမကပါဘူး။ညီကိုချစ်ချင်းစိတ်ထားဟာလည်းပဲပြက်တုံးသွားခဲ့ရပါတယ်။အဲ့ဒီဘာဗလုန်ရေတိုက်တိစောက်ခြင်းဟာအပြင်းမဲအရာကတော့စီလုံးခြင်းလို့ပေါ်လွင်ဟန်ရှိတော်လည်းပဲအတွင်းစိတ်သဘောတွေကတော့စီလုံးမှုတွေပျောက်ဆုံးလာခဲ့ကြပါတယ်။ဒါကြောင့်ဘာဗလုန်ရဲတိုက်ကြီးကိုအောင်မြင်စွာအဆုံးမသတ်နိုင်ခဲ့ကြပါဘူးဆိုပြီးတော့ကောက်နှုတ်ဖော်ပြလိုထားပါတယ်။အာဒန်နဲ့ဧဝါတို့ရဲ့အပြစ်မှာကျဆင်းသွားခြင်းဟာဖျားသခင်ရဲ့မူလအကြံစီတော်ကိုဖျို့ဖျဲဖြစ်သွားစေခဲ့ပါတယ်။ရရှိလာတဲ့ရလက်တွေကတော့ရှုပ်ထွေးတဲ့ဘာသာတရားကိုးကွယ်မှုများစွာပိုပေါက်လာခဲ့ပါတယ်။မကောင်းမှုဒုစရိုက်တွေပိုးပြီးတော့ပြန့်နှံ့သွားပါတယ်။ကမ္ဘာပေါ်မှာဆုံးညစ်တဲ့စိတ်ထားတွေဟာကြာလေပိုဆိုးလာလေဖြစ်သွားပါတယ်။လူသားမျိုးနွယ်စုတွေများစွာကွဲပြားသွားတာနဲ့အမျှယဉ်ကျေးမှုဓလေ့အသက်ဆန်းတွေဟာထပ်မံပေါ်ပေါက်လာပါတယ်။ဘာသာစကားအသက်ထပ်မံပေါ်ပေါက်လာမှုတွေလူမျိုးစုအသက်ထပ်မံပေါ်ပေါက်လာမှုတွေဟာတောက်လျှောက်ဖြစ်ပေါ်နေခဲ့ပါတယ်။ကွဲပြားချမ်းသာတဲ့အသင်းတော်တွင်းကလူမျိုးကွဲ ထုံးစံဒလိကွဲဘာသာစကားကွဲတွေဟာအသင်းတော်ကိုထိခိုက်နာကျင်စေတတ်တဲ့အတွက်ကြောင့်အဲ့ဒီကွဲပြားခြားနားနေတဲ့အရာတွေကိုကုစားပစ်ဖို့ကျွန်တော်တို့အနေနဲ့ဘလို့ခြေလန်းတွေနဲ့လက်တွေကုစားခြင်းတွေကိုဘယ်လိုမျိုးပြုလုပ်ကြမလဲဆိုပြီးတော့အင်ကာနေဥပုသ္စာဖြစ်တဲ့ငင်းစာကဖော်ပြထားပါတယ်